ရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာအလုအလုနေတဲ့အိမ်အကူမိန်းကလေးငယ်နှစ်ဦးညှဉ်းပန်းနှိပ်စက်ခံရမှုအတွက်လိုက်ပါဆောင်ရွက်တဲ့နေရာမှာပြက်ကွက်မှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကနေအရေးယူပေးဖို့ပြည်သူ့လွှတ်တော်မှာအရေးတကြီးအဆိုတင်သွင်းခဲ့တာဒီကနေ့မှာပဲတခဲနဲ့အတီးပြုတ်လိုက်ပါတယ်လူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကိုယ်တိုင်လာရောက်ဖြေရှင်းခဲ့တဲ့ပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့ဒီအရေးကြီးအဆိုကိုအတီးပြုတ်လိုက်တာဖြစ်ပါတယ်အကြောင်းဆုံးကိုတော့မမင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်တိုင်းကြောက်သရာမြို့နယ်ကအင်းဝအချုပ်ဆိုင်မှာညှဉ်းပန်းနှိပ်စက်ခံရတဲ့မိန်းကလေးငယ်နှစ်ယောက်ရဲ့အခွင့်အရေးကိုအကာအကွယ်မပေးဘဲနစ်နာကြေးပေးကြေးအေးဖို့ကြားဝင်ဆေးဆက်ပေးခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတို့ကိုပြည်ထောင်စုအစိုးရကအရေးယူပေးဖို့တိုက်တွန်းတဲ့အရေးကြီးဆိုတဲ့ကိုမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတင်သွင်းထားတဲ့အရေးကြီးအဆိုကိုတော့ပြည်သူ့လွတ်တော်တက်ရောက်လာသူအများစုကထောက်ခံခဲ့တဲ့အတွက်အတည်ပြုကြောင်းလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကကြေညာခဲ့တာပါ။
ရရှိတဲ့ဆန္ဒမဲဆင်းကိုကြေညာပါမယ်။ထောက်ခံဆန္ဒမဲပေါင်း384မဲ။ကန့်ကွက်ဆန္ဒမဲ1မဲ။ဂျာမနီဆန္ဒမဲပေါင်း10မဲဖြစ်ပါတယ်။လွတ်တော်ကိုယ်စားများခင်ဗျာ။ထောက်ခံတဲ့ကိုယ်စားလှယ်ဥယေကများတဲ့အတွက်ဦးထေဝင်းအောင်တင်သွင်းတဲ့အရေးကြီးအဆိုကိုလွတ်တော်ကအတည်ပြုကြောင်းကြေညာပါတယ်။
ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုတာတွေမလုပ်ခင်မှာပဲအရေးကြီးဆိုနေပတ်သက်လို့လူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကိုလည်းဖြေရှင်းခွင့်ပေးခဲ့တာပါအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးဇော်ဝင်းကတော့အစောပိုင်းမှာဖြေရှင်းခဲ့တယ်လို့ပဲအမှုကိုကင်တွယ်ဖြေရှင်းရမှာကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေအတိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလွတ်တော်မှာထပ်မံကောက်ွယ်ပြောဆိုသွားပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ပထမဦးစွာဆောင်ရွက်ချက်မှာသက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်ကြောင်ကြားခဲ့ခြင်းဖြစ်ပါတယ်ဒုတိယအနေဖြင့်ဆောင်ရွက်သည့်အချက်မှာနစ်နာမှုများအားပူဇော်ပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါတယ်ခင်ဗျာ
အိမ်အကူမိန်းကလေးငယ်နှစ်ယောက်ကိုကိုလက်အင်ကချိုယွင်းတဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တာလောက်ခလာစာမပေးဘဲခိုင်းစေတာမတရားချုပ်နှောင်ထိန်းသိမ်းတာတွေလိုလောက်ရက်မျိုးတွေရှိခဲ့ပေမဲ့လူ့ခွင့်ရေးကော်မရှင်ကကျူးလွန်သူတွေကိုအရေးယူနိုင်ဖို့မကြိုးပမ်းခဲ့ဘူးဆိုပြီးတော့လေလွတ်တော်မှာမဲခွဲဆုံးဖြတ်တာတွေမလုပ်ခင်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြတာပါတပ်မတော်သားကိုယ်စားလှယ်တူဦးဖြစ်တဲ့ဗိုလ်မှူးအောင်စင်မင်းကလည်းကော်မရှင်အနေနဲ့တာဝန်မကြီးခဲ့ဘူးလို့အရေးကြီးအဆိုကိုထောက်ခံဆွေးနွေးသွားပါတယ
်ကော်မရှင်မှအဖွဲ့ဝင်ချို့သည်ဥပဒေအကြောင်းအရတက်ဆိုင်ရာအဖွဲ့အစည်းများနဲ့ဥပပေါင်းဆောင်ရွက်မှုအားနည်းခဲ့ပြီးပြည်မှုကျွလွန်သူများတက်တာခွင့်ရအောင်ညှိနှိုင်းဆောင်ရွက်ခဲ့ခြင်းဖြစ်သည့်သဘောတက်ရောက်ကလုံရမည့်လုပ်ငန်းစဉ်များအတိုင်းလုံဆောင်ခြင်းမပြုဘဲမိမိတို့ကော်မရှင်ဤရည်ရွယ်ချက်တောင်ဝတ္တရားများအပေါ်ပြက်ကွက်မှုရှိသည့်အခြေအနေမျိုးဖြစ်ပေါ်ခဲ့ကြောင်းတွေ့ရှိရပါတယ
်။စေကျော်သက်ရွယ်မင်းကလေးနှစ်ယောက်ညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းမြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ဦးစုဝင်းကစုံစမ်းဖော်ထုတ်ခဲ့ပေမဲ့နစ်နာကြေး390ပြည်ကြီးအေးခဲ့တဲ့သတင်းဟာအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရာကလူထုကြားမကြေနပ်တန်တွေထွက်ပေါ်ခဲ့တာပါ။လူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကအဖြစ်ပြက်နဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ထဲရန်ကုန်မြို့မှာသတင်းတောက်တွေကိုရှင်းလင်းပြောဆိုခဲ့ပေမဲ့မကြေနပ်ချက်တွေတော့ပိုပြီးကြီးထွားလာခဲ့ပါတယ်။ဒီအတွက်လည်းကော်မရှင်တာဝန်ရှိသူတွေကိုအရေးယူဖို့ဒါမှမဟုတ်တာဝန်ကနေထုတ်ပယ်ဖို့တောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ရတာပါ။ပေါ့မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းဝင်းကတော့အစိုးရတက်လက်ထက်မှာလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေခြင်းဒီလိုလုံးရမျိုးတွေလက်ခံထားဖို့မဖြစ်နိုင်ဘူးလို့လွတ်တော်မှာတင်ပြသွားတာပါ
။နိုင်ငံတော်ဂျမေးပို့ကိုရဲ့ဆောင်ရွက်ချက်ဒီဂုံသတင်းတွေနဲ့ကမ္ဘာအလယ်မှာကျွန်တော်တို့နိုင်ငံဟာလက်ရှိအနေအထားမှာဒါဂုံတက်ပရမမြန်မာနေတဲ့အချိန်ဖြစ်တဲ့အချိန်မှာခုကော်မရှင်ဖွဲ့ဝင်ချုပ်ရဲ့ဆောင်ရွက်ချက်များကတော့လူ့အခွင့်အရေးကိုပြည့်ရပြူလာရောက်ပြီးတော့မြန်မာလူ့အဖွဲ့အစည်းတရားလုံးကိုကမ္ဘာအလယ်မှာအရှက်ရသိခါကြသည်တဲ့အဖြစ်အပျက်တွေပဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံသားများရဲ့အကျိုးစီးပွားကိုထောက်ထားပြီးစာနာစိတ်စောင့်စည်းမှုစဉ်ကြုံတို့တရားအာကောင်ပြေဝသူများနဲ့အမြန်အစားတို့လဲလှယ်ဖို့လေဒီလူအများကဆန္ဒပြုကြရဖြစ်ပါတယ
်အရေးကြီးဆိုတဲ့ပတ်သက်လို့လွတ်တော်မှာဆွေးနွေးရမှာတော့အမျိုးသားကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဒီလိုဖွဲ့စည်းရမှာလဲလူ့ခွင့်ရေးကိစ္စတွေကိုအလေးနက်ထားသူတွေကျွမ်းကျင်နားလည်သူတွေကိုထည့်သွင်းဖို့လဲလွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းခဲ့ကြပါတယ်ရှင်